စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကြောင့်သကိုင်းတိုင်းဒီပန်းရင်မြို့နယ်တွေကကျေးရွာတွေမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့အခြေခံစားသောက်ကုန်အထုံးဆောင်တွေလိုအပ်နေပါတယ်အခြေခံစားသောက်ကုန်တွေအပြင်ကျန်းမာရေးစောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းဒီပန်းရင်မြို့နယ်အရှိကျန်းမာရှိတဲ့ရွာတွေအပေါ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတဲ့ဒေသခံတွေစားရေးတောက်ရေးခက်ခဲနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇန်နဝါရီလ14ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကျေးရွာ900လောက်ကထွက်ပြေးနေကြရတဲ့ရွာသားတွေအခုတည်းကနေရက်မပြတ်နိုင်ကြသေးပဲနီးစပ်ရာတွေမှာခိုလုံနေကြရတာပါ။ပြည်တွင်းဒုက္ခသည်တထောင်ကျော်လောက်ဒုက္ခရောက်နေကြတယ်လို့ဒုက္ခသည်တွေကအကူအညီပေးနေသူတူကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီပြည်မျိုးနေရာစစ်ဆောင်မျိုးရောဒီပြည်မျိုးနေရာအားလုံးနဲ့နီးစပ်ရာမျိုးနေရာဆက်တည်ရပါဘောနော်။အာအဲ့လိုကျွန်တော်တို့လက်ရှိလက်ဆံလက်ခံပြီးတော့ပြည်ပြည်နဲ့ဆောင်ရွက်ရှိနေတယ်ဟုတ်စစ်ကောင်စီသူတို့ရဲ့ရှိဖို့လေပေါ့နော်ကျွန်တော်တို့လည်းတပင်းနေနေမူးမြစ်ရဲ့တို့ကရှိမှတန်းခေါ်တော့ကျွန်တော်တို့ကတော့ပေါ့လေအဲ့ရွာရရဆိုရင်ရွာစဉ်သူကပြီးစောတိအားကောင်းတဲ့ခါကျတော့အဲ့ပြီးဆိုရင်စစ်ကောင်စီဘက်ကတော်တော်ဒါကြီးကကျွန်တော်တို့ဒီပြည်သူတွေနေလို့မရအောင်မနည်းရဆိုရင်မိလေရှိတယ်မိရှိတယ်ရွာသုံးအိမ်မဥရင်ဆိုရင်အကယ်ဥရရှိဖို့ပေါ့လေမဥရင်ရွာဆိုရင်သူကသုံးအိမ်လောက်ပါတယ်မိရှိခါအဲ့ဒီလိုလေအဲ့ရွာရရှိတဲ့ဟိုလောမဖန်ဒီသမားရီဆန်မျိုးတို့ကတော့သူယူသွားတယ်ပြီးရင်အဲ့ရွာဝင်နေမယ်ဆိုရင်သူတို့လည်းမထိုးလို့နေရတယ်အဲဒီပေါ့နော်သမားရီမယ်ဆိုရင်ဒီကောက်နှစ်ပင်းတော်တော့လည်းပြီးပြီးတော့ဆောင်ရှိရတယ်ဒီကိစ္စဒီလိုမျိုးဖြစ်ပြီးတော့သူတို့လောက်ကိုခိုးဝင်ရမှာကြောက်လို့ကျွန်တော်ပြည်သူဒီအဲ့ရွာမှာရှိတဲ့လူတွေကအဲ့ဒီကိုမပြန်ရဲပဲနဲ့ဆောင်ရုံနေစမှာအခြေခြားနေတဲ့ပုံစံအဲ့တော့ခုလိုအချက်ကဝိစားဖန်တီးခါရဲဝိစားပြီလို့
အိုးရင်စွန့်ပြေးနေကြရတဲ့ဒုက္ခသည်တွေအနေနဲ့စားတောက်နေထိုင်ရေးအပြင်ကျန်းမာရေးဆောင်ရှောက်မှုပါလိုအပ်နေတယ်လို့ဒီပေးရင်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါဗျာအ
ဲအဓိကတော့မလုံခြုံတာပေါ့ရယ်မလုံခြုံတော့ဒါကြီးအဲ့ရရှိလာများဆိုတော့အဓိကတော့စိတ်မလုံခြုံမှုရအကြောင်းတရားပေါ့ရယ်အဓိကတော့အခြေခံစားတောက်ကုန်ဖြစ်တဲ့ဟိုဆံတော့ကျွန်တော်တို့ကစားတော့ဖြစ်တော့အေးဘာမှဘာမှမပြောဒီကတော့ကျမ်းမာရေးပေါ့ဒီကိုယ်ဝင်နေတွားရင်းလာရင်တော့ယောဂလည်းဒီပါလာရင်တော့အဲ့ဒါကနည်းနည်းဒုက္ခများတယ်ကျွန်တော်တို့သိရတဲ့အခြေအနေမှာ
ဒီပင်းရင်းမျိုးနယ်ဟာဆန်စပါအဓိကထွက်တဲ့နေရာဖြစ်ပေမဲ့စစ်သက်ကနယ်မြေရှင်းလင်းနေတာကိုစိုးရင်ပြီးဒေသခံတွေထွက်ပြေးတင်းရှောင်နေရတဲ့အတွက်တိနံရိတ်သိမ်းချိန်ကျော်လွန်ပြီးစပားကန်းတွေပျက်စီးဆုံးရှုံးရတယ်လို့နယ်မြေမတည်ငြိမ်တဲ့အတွက်ရိတ်သိမ်းဆက်ငှားရမှုအခက်အခဲတွေကလည်းရှိနေပါတယ်ဒီပင်းရင်းမျိုးနယ်တွေကကျွေးရတချို့အပေါ်စစ်ကောင်စီကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့ပြီးအရက်သား၄ယောက်ထဲမှနေတိုက်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ